ဒီနေ့ဧပြီလ18ရက်နေ့မှာထရောက်တဲ့ဝါအထူးဒေသနဲ့ငင်းချမ်းရေး230ပြည့်အခမ်းအနားကိုနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တော်ဆန်းစုကြည်မတက်ရောက်ပြီးနဲ့တဝန်လွာပေးပို့ခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွင်ပြည်ထောင်စုငင်းချမ်းရေးကော်မရှင်ဒုတိယဥက္ကဋ္ဌဦးသိန်းစောနောက်နိုင်ငံတော်အတိုင်းအတာရုံးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစောထီတို့တက်ရောက်နေကြပါတယ်။မြန်မာဆွေရရဲ့ငင်းချမ်းရေးယူပြီးတဲ့နောက်230အတွင်းတိုက်ပွဲတွေမဖြစ်ခဲ့ဘဲငင်းချမ်းရေးတိစောက်ဆန်ခဲ့တဲ့ဝါအဖွဲ့ရဲ့ဆောင်ရွက်ချက်ကိုအတိအမှတ်ပြုတဲ့အကြောင်းနဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာပူးပေါင်းပါဝင်ဖို့ကိုလည်းငင်းချမ်းရေးကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌကဖိတ်ခေါ်ခဲ့တယ်ဆိုပြောခွင့်ရဥစော်ထေကသူ့ရဲ့လူမှုကွန်ရက် Facebook မှာရေးသားထားပါတယ်ဝါကိုပိုင်အုတ်ချုပ်ခွင့်ရတန်းရဲ့မြို့တော်ပန်းဆန်းမှာကျင်းပတဲ့ငင်းချမ်းရေး230ပြည့်အခမ်းအနားကိုနိုင်ငံတော်အထိုင်မြန်မာပုဂ္ဂိုလ်ထောင်ဆန်းစုကြည်နောက်တက်တော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ကဖိတ်ကြားခဲ့တယ်လို့လည်းဆိုပါတယ်ဝါပြည်သွေးစင်းညီညွတ်ရေးတက်မတော် UWSA ရဲ့ငင်းချမ်းရေး230ပြည့်အခမ်းအနားကိုတော့တခြားတန်းရင်သားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်နေကိုယ်စားလှယ်တွေလည်းတက်ရောက်နေကြပါတယ်ဝါပြည်သွေးစင်းညီညွတ်ရေးပါတီဟာ1989ခုနှစ်ဗမာပြည်ကွန်မြူနတီပါတီကခွဲထွက်ပြီးအစိုးရနဲ့ငင်းချမ်းရေးယူခဲ့တဲ့230ပြည့်ခဲ့ပြီဖြစ်ပါတယ်။တိုင်းနာလက်နက်ကအဖွဲ့ဦးထဲမှာဝါတပ်ဖွဲ့ကလက်နက်အင်အားအတောင့်အကျဉ်းဆုံးဖြစ်ပြီးငင်းချမ်းရေးဆယ်စုနှစ်၃ခုကြာကာလအတွင်းတိုက်ပွဲကြီးကြီးမားမားမရှိခဲ့ပါဘူးရှင်။